88မျိုးဆက်ခေါင်းဆောင်ကိုကျင်မီကိုစစ်ကောင်စီကအောက်တိုဘာလ23ရက်နေ့ညပိုင်းမှာအင်အားသုံးဖမ်းဆီးခဲ့ပြီးအခုတော့သူ့ကိုဆေးရုံတင်ထားရတယ်လို့ဇနီးဖြစ်သူက VOA ကိုပြောပါတယ်ကိုဇော်မိုးကျော်ပြောပြပေးပါမယ်ရှင
်88မျိုးဆက်ခေါင်းဆောင်တူလည်းဖြစ်ပွင့်နေလူအဖွဲ့အစည်းအဖွဲ့ရဲ့ခေါင်းဆောင်တူလည်းဖြစ်တဲ့ကိုကျင်မီကို23ရက်နေ့ညပိုင်းကရန်ကုန်မြောက်တကုံဘက်မှာအာဏာသိမ်းစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအင်ကားတွေကိုချုပ်ဖြတ်ပြီးတော့အင်အားသုံးဝင်ရောက်ဖမ်းဆီးသွားခဲ့ပါတယ်။ဒီလိုဖမ်းဆီးခဲ့တဲ့အကြောင်းနဲ့ပတ်သက်ပြီး VOA ရဲ့24ရက်နေ့ညပိုင်းသတင်းမှာလည်းထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဒီဖမ်းဆီးခံရမှုနဲ့ပတ်သက်ပြီးလူမှုကွန်ရက်စာမျက်နှာတွေမှာပါအမျိုးမျိုးပြောဆိုနေမှုတွေရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကိုကျင်မီရဲ့ဇနီးဖြစ်သူ88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းရဲ့ခေါင်းဆောင်တူဖြစ်တဲ့မတ်နီလာသိန်းကိုမေးကြည့်ခဲ့ပါတယ်။ဖန်စီခံရစဉ်ဒဏ်ရာရခဲ့တဲ့အတွက်ဆေးရုံတင်ထားရတယ်ဆိုတာမှန်ကန်ကြောင်းမတ်နီလာသိန်းကအတည်ပြုပြောဆိုခဲ့ပါတယ
်။ဆေးရုံတင်ထားတာဟုတ်တယ်ကို။ပထမတော့ဥကောင်းခွဲရမယ်ထားတယ်။နောက်တော့မခွဲဖြစ်ဘူးပေါ့နော
်။နောက်တစ်ခုကတော့လေဒီ Facebook စာမျက်နှာတွေ Messenger တွေမှာရေးနေတာတွေလည်းတွေ့ရပါတယ်။သူဒဏ်ရာရတာဟာလာရောက်ဖန်စီစဉ်လွမြောက်ဖို့ကြိုးစားရင်းမတော်တဆဥကောင်းဒဏ်ရာရတယ်လို့ပြောတာတွေရှိပါတယ်။တချို့ကလည်းပြစ်ခတ်မှုကြောင့်ပဲလားဆိုတာမျိုးစိုးရိမ်ကြပါတယ်။အဲ့ဒီတော့ဘယ်လိုကောင်းမှဥကောင်းဒဏ်ရာရသွားတယ်လို့သိထားပါလဲခင်ဗျ။
အခြေအနေတွေကတော့အမျိုးမျိုးတော့ပြောနေတာပေါ့နော်။ဒါဆိုတော့သူတို့ကအဲအလုံးရင်းနဲ့ဝင်တဲ့အခါမှာဘယ်လိုအခြေအနေမျိုးထောက်သူဘယ်လိုဒဏ်ရာရသွားလဲဆိုတာကိုတမလည်းမသိဘူး။
ဟုတ်ကဲ့ဒဏ်ရာရပြီးတော့ဆေးရုံတင်ထားရတယ်ဥကောင်းခွဲဆေးရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်အခုနောက်ဆုံးသူရဲ့အခြေအနေဘယ်လိုရှိပါလဲခင်ဗျဟိ
ုကြားလာဒဏ်ရာရသွားတယ်အဲ့ဒဏ်ရာရသွားရင်နောက်ဆက်တွဲမှာဆေးရုံရောက်တယ်ဆိုတာကြားတယ်အဲပြီးတော့ဥကောင်းခွဲရမယ်ဆိုတဲ့ဟာကြားတယ်အဲပထမတော့ဟိုဥကောင်းခွဲရမယ်ကြားတယ်နောက်တော့မခွဲဖြစ်ဘူးပေါ့နော်အဲအခုသတိရတာကြားတယ်အဲ့ဒါပဲကြားတယ်ရှင်ဟုတ်
ဥကောင်းခွဲစိတ်ရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဥကောင်းကွန်ခွဲစိတ်ကုသရခြင်းမရှိဘဲနဲ့သတိပြန်ရနေပြီလို့သတင်းရရှိထားပါတယ်။ကိုဂျင်မီကိုဖမ်းဆီးတာဟာမတရားဖမ်းဆီးတာပဲလို့မန်နီလာသိန်းကပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးနှိပ်စက်မှုအလုံးဟာတရားမျှတမှုမရှိတဲ့လှုပ်ဆောင်မှုတွေပဲလို့မန်နီလာသိန်းကမြင်ပါတယ်
။ဒီအာဏာသိမ်းတဲ့ဟာဒီနေ့အထိကတော့သူတို့ရဲ့မတရားဖမ်းဆီးမှုဟိုမတရားမှုမှန်တယ်များဟိုသူတို့တော်ရှောင်းလုဆောင်နေရတယ်။အခုလည်းသူတို့တွေကလုဆောင်မှုတွေကပိုပိုပြီးအခြေအနေတွေကဆိုးရွားလာတယ်။သူတို့ဆိုးရွားလာတဲ့ဟာနဲ့အတူနိုင်ငံတကာပြယုံပါတယ်။သူတို့ရဲ့အခြေအနေကဒီနိုင်ငံတကာကအတိမတ်မပြုမှုတွေသူတို့ရဲ့လူရည်တွေရှုံချမှုတွေတော်ရှောင်းဖြစ်ပေါ်နေရပေါ့နော်။လုဆောင်နေရတွေ့ရ။အဲ့ဒါအခုဖြစ်စီခံရတဲ့အပေါ်မှာလည်းဒါသွားလို့ကအထူးသဖြင့်ပြောပြမလို့အောင်ရှင်းလင်းပါတယ်သူတို့ရဲ့မတရားဖျက်ဆီးမှု
ဖြစ်မနီလာသိန်းပြောဆိုသွားတာပါခင်ဗျာကိုချင်းမီအဖမ်းခံရပြီးဒဏ်ရာရခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းအချက်အလက်နဲ့အတည်ပြုချက်တွေရယူနိုင်ဖို့အတွက်စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူတွေကိုကျွန်တော်တို့ဆက်သွယ်ခဲ့ပေမဲ့မရရှိပါဘူးခင်ဗျာ88ကောင်းဆောင်တူဖြစ်တဲ့ကိုချင်းမီဟာ88ကာလမှာဘာကာတဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကအဖွဲ့ချုပ်အဲ့ဒီနောက်လူပောင်တဲ့ဒီမိုကရက်တစ်ပါတီစတဲ့အဖွဲ့အစည်းတွေမှာခေါင်းဆောင်တယောက်အဖြစ်တာဝန်ယူခဲ့ပြီးတော့ထောင်တန်းနှစ်ရှည်တွေကြာခံခဲ့ရတဲ့ခေါင်းဆောင်သူဖြစ်ပါတယ်။အဲ့ဒီနောက်အချင်းတောင်တွေကနေပြန်လည်လွမြောက်လာခဲ့ပြီးတော့ပွင်လင်းလူအဖွဲ့အစည်းဆိုတဲ့အဖွဲ့အစည်းတစ်ခုကိုထူထောင်ပြီးတော့ကိုမင်းကိုနိုင်အပါအဝင်အခြားခေါင်းဆောင်တွေနဲ့လက်တွဲပြီးမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်နေသူတူဖြစ်ပါတယ်။